အမေရိကန်ဒေါ်လာတန်းနဲ့ချီလိုက်ယူပြီးတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းရှင်ကြီးတို့ရဲ့အကျိုးစီးပွားကိုမြင့်တင်ပေးခဲ့မှုနဲ့နှစ်ပေါင်းများစွာအခွန်ပေးဆောင်မှုပြက်ကွက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌဟောင်းတူဦးကိုနယူးယောက်မြို့မှာဖမ်းဆီးဆွဲချက်တင်လိုက်ပါတယ်။အသက်62နှစ်အရွယ်ဂျွန်အရှေးဟာအန်တီဂါနဲ့ဘာဘူဒာနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာတာမတ်အဖြစ်2004ခုနှစ်ကနေစတင်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီး2013ခုနှစ်မှာ68ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံဥက္ကဋ္ဌအဖြစ်ရွေးကောက်တင်မြှောက်ခံခဲ့ရတာပါသူ့ကိုနယူးယောက်မြို့စင်ကြယ်ဘုံအရာမှာရှိတဲ့သူ့နေအိမ်မှာအင်္ဂါနေ့နာနဲ့ကဖမ်းဆီးထင်းသိမ်းလိုက်တာလို့အာဏာပိုင်တွေကပြောပါတယ်ဂျွန်အာရှေအနေနဲ့2013ခုနှစ်နဲ့2014ခုနှစ်အကြာလက်ငွေအနည်းဆုံးဒေါ်လာ 1.3 သန်းကိုလက်ခံခဲ့ပြီးအဲ့ဒီငွေတွေအတွက်အမေရိကန်အစိုးရကိုအခွန်ပေးဆောင်ခြင်းမရှိခဲ့ဘူးလို့နယူးယောက်မြို့တောင်ပိုင်း KIA အစိုးရရှင်းနေပရိဘာရာရာက38မျက်နှာပါဆွဲချက်ထဲမှာဖော်ပြထားပါတယ်သူ့ပေါ်တင်ထားတဲ့ဆွဲချက်ထဲမှာဖော်ပြထားချက်တွေအရသူ့အနေနဲ့ Rolex နာရီတွေဒီဇိုင်နာအနောက်တိုင်းဝတ်စုံတွေနဲ့ကိုပိုင်ဘတ်စကတ်ဘောကွင်းတွေပိုင်ဆိုင်မှုအတွက်သူ့ရဲ့68ကြိမ်မြောက်အထွေထွေညီလာခံဥက္ကဋ္ဌရာတို့အပြင်သူ့ကုံတိတ်ခါနဲ့နိုင်ငံတကာအတောင်းပိုင်းကိုရောင်းစားခဲ့တာဖြစ်တယ်လို့သူ့အပေါ်ဆွဲချက်တင်ကြောင်းထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲမှာပါရာရာကသတင်းတောက်တွေကိုပြောပါတယ်